ိုင်းရွေးကောက်ပွဲနောက်ဆုံးရလဒ်မထွက်သေးချိန်မှာအဓိကပါတီကြီးနှစ်ခုအနေနဲ့တူနိုင်ကိုနိုင်ညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ကြွေးကြော်နေကြပါတယ်ဝင်းကြီးချုပ်ဟောင်းတက်ကစင်ရှင်နဝတ်ထောက်ခံပေးထားတဲ့ဖျက်ထိုင်းပါတီကညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ပြောအပြီးလေးမှာပဲလက်ရှိစစ်အစိုးရထောက်ခံပေးထားတဲ့ကလန်ထရာချက်ပါတီကတော့သူတို့သာညွန်ပေါင်းဖွဲ့နိုင်မှာပါလို့ကြုံဝါလိုက်ပါတယ်ရွေးကောက်ပွဲရလဒ်အပြည့်စုံမကြည်နိုင်မကြည်ညာနိုင်တဲ့ချိန်မှာထိုင်းနိုင်ငံရေးမတည်ကြမှုတွေများလာတာကိုကိုဝင်းမင်းကစက်ပြီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲအကြီးလက်ရှိအချိန်ကြီးအောက်လွတ်တော်မဲအများဆုံးရထားတဲ့ဖျော့ထိုင်းပါတီကပါတီငယ်6ခုနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့မနေ့ကကြေညာခဲ့ပြီးလေးမှာပဲစစ်တပ်ပါတီဖလန်ပရချရက်ပါတီဘက်ကလည်းညွန်ပေါင်းအစိုးရဖွဲ့ကိုတခြားပါတီတွေနဲ့အေးအေးဆေးဆေးပြင်ဆင်နေတယ်လို့ပြန်ပြောလိုက်ပါတယ်လက်ရှိဆိုရဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်ဆက်တင်ဖို့ရှိတဲ့ဖလန်ပရချာရပါတီခေါင်းဆောင်ဥတ္တမဆဗန်နေရနာက
သူတော်မတ်တိုင်ရဲ့ကံကပ်တော်မတ်တိုင်ဝါခတ်တန်ပစာရာပြည့်ပြစာမ
ဖလန်ပရချာနာပါတီအနေနဲ့နိုင်ငံရေးအတွေ့အကြုံတူတဲ့အခြားပါတီတွေနဲ့ပေါင်းပြီးညီမောင်အစိုးရဖွဲ့နိုင်မယ်လို့ယုံကြည်မှုအပြည့်ကိုရှိထားပါတယ်ဝင်ပါမဲ့ပါတီအရေးအတွက်ကိုလည်းများနိုင်သမျှများအောင်ကြိုးပမ်းစူးစီးသွားမှာပါဒါပေမဲ့အလောတကြီးလို့စရာတော့မလိုသေးပါဘူး
တကယ်တော့တနင်္လာနေ့အစီရထားတဲ့မဲရလက်တွေရအောက်လွတ်တော်မှာဝင်းကျုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီက139ရာရထားပြီးစစ်တပ်ပါတီဖလန်ပရချာရပါတီကတော့69ရာရထားပါတယ်ဒါပေမဲ့စစ်တပ်စိတ်ကြိုက်ရေးထားတဲ့လက်ရှိဖွဲ့စည်းပုံအရအထက်လွတ်တော်နဲ့အောက်လွတ်တော်နေရာပေါင်းအများဆုံးမဲနဲ့ဆွေရဖွဲ့ရမှာမှာအထက်လွတ်တော်တစ်ခုလုံးပဲ250ကိုစစ်တပ်ကရထားပြီးဖြစ်ပြီးအောက်လွတ်တော်မှ900အတွက်သာအခုကျန်နေကြရတာပါ။လာမယ့်တောက်ကြနေမှာကလူးရလက်ထွက်လာပြီးအဖြူမဲနည်းနည်းစခွဲဖို့မျှော်လင့်နေချိန်မှာစစ်တပ်ပါတီဖလန်ပရချရက်ကောင်းဆောင်ဥတ္တမကသူတို့အနေနဲ့လော်ဂျီလုတ်ဆရာမလူပုံကိုအခုလိုဆက်ပြောပါတယ
်။ตอนนี้เราอยู่ในกระบวนการนะครับที่ผมเรียนว่าเราคุยกับพรรคการเมืองต่าง
ๆအခုလောလောဆယ်မှာတော့ညွန်ပေါင်းအစိုးရမှာပါဖို့အလားလာရှိတဲ့အခြားပါတီတွေနဲ့စတင်ဆွေးနွေးနေတဲ့အဆင့်မှာပဲရှိပါသေးတယ
်။ဒါဖြင့်တောက်ချာနေထွက်လာဖို့ရှိတဲ့ကလေးရလက်အပြီးမေလ9ရက်နေ့ကြာမှာတရားဝင်ရွေးကောက်ပွဲရလက်အပြည့်အစုံကိုကျင်းပဖို့ရှိနေတာမို့ဝန်ကြီးချုပ်ဟောက်တက်ဆင်ရဲ့ဖျက်ထိုင်ပါတီဘက်ကအလင်းစလိုအစိုးရဖွဲ့ဖို့ကြေညာတာကိုစစ်တပ်ပါတီခေါင်းဆောင်ကအခုလိုဝေဖန်လိုက်ပါတယ
်။မိုက်မီကုံနိုင်စိတ်နိုင်ที่พูดได้จริงจังว่ารวมเสียงได้เท่าไหร
่เพราะเบย์ปาร์ตี้อนิเนมาเมอําสูยะเดลูไม่ပြောနိုင်ได้ပါဘူး။ဘာလို့လဲဆိုတော့ยุ้ยกောက်เบย์ကော်မရှင်อนิเนเมยีตွက်နေတာကမပြီးဆုံးသေးလို့ပါ။
တကယ်တော့ဒီยุ้ยกောက်เบย์နောက်ဆုံးရက်လက်ကြေညာမဲ့ရက်ရောက်ဖို့တလာခွဲလောက်လုံနေတဲ့ချိန်မှာရွေးကောက်ပွဲမဲလည်မှုတွေရှိနေတယ်လို့ဆဆွဲချက်တွေလည်းထပ်ပေါ်နေတာမို့ထိုင်းနာကနိုင်ငံရေးနဲ့စီးပွားရေးအတွက်အမြေယာမှုတွေဖြစ်နေပါတယ်။တကယ်ကအထက်နဲ့အောက်လွတ်တော်နေရာပေါင်းအမှတ်950ရှိတဲ့ထိုင်းလွတ်တော်ထဲမှာစစ်တပ်ပါတီအထက်တော်ယာဗီဒါအထက်လွတ်တော်မှ250အပါအဝင်စုစုပေါင်း355မဲချော်ရှားရင်အစိုးရဖွဲ့နိုင်မှာမို့အခုရထားပြည်သား69နေရာအပြင်နောက်ထပ်မဲ28မဲချော်သာလိုပါတော့တယ်။ဒါပေမဲ့ဝင်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖျော့ထိုင်းပါတီအတွက်တော့အောက်လွတ်တော်မှာအခုနိုင်ပြည်သား139နေရာအပြင်နောက်ထပ်239နေရာကျော်ရဖို့စောင့်ကြည့်ကြရအောင်ပါဖြစ်ပါလေခင်ဗျာ